နှုတ်ကပတော်အတွက်ကျေးဇူးတင်ပါတယ်။သတင်းအချက်ပေးရုံမို့ပဲကျမတို့ကိုဖွင့်ပြဖို့ဆုတောင်းပါတယ်အဖ။ဘုရားသခင်ကိုကျေးဇူးတင်ပါတယ်။သူတို့ဟာကိုရောရဲ့နှုတ်ကပတော်ကိုလေးစားလို့ချစ်တို့ကိုရောကိုကျေးဇူးတင်ပါတယ်။လူတိုင်းတစ်ခုခုရရှိပြီးအဲ့ဒီအရာသူတို့ဘဝကိုပြောင်းလဲပေးပါလိမ့်မယ်။အာမင်။ကျမတို့တာမန်ဆုတောင်းခဲ့တဲ့ပုံစံမျိုးကိုရှင်ပေါလုကအသင်းတော်အတွက်ဆုတောင်းခဲ့တဲ့ကျမတို့တခြားသူတွေလုပ်ခဲ့တယ်လို့ကျမတို့ကိုယ်တိုင်အတွက်လည်းဆုတောင်းခဲ့ပါတယ်။သင်ဆုတောင်းကောင်းဆုတောင်းပေးမယ်။ကျမနှစ်ပေါင်းများစွာဆုတောင်းခဲ့ဘူး။ဒါပေမဲ့ရှင်ဘောလူရဲ့ဆုတောင်းချက်တွေကိုပြန်ကြည့်ဖို့အရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့ तू ကအသင်းတော်ရဲ့စိတ်ဝင်စားစရာကောင်းတဲ့အရာတွေအတွက်ဆုတောင်းခဲ့တယ်။ရှင်ဘောလူရဲ့ဆုတောင်းချက်တွေကိုပြန်ကြည့်ပါ။အေဖက်ဩဝါဒစာထဲမှာသူတို့တွေဖခင်ရဲ့မေတ္တာဖွင့်ပြခြင်းခံစားရဖို့အဲ့ဒီမေတ္တာကိုကိုယ်တိုင်ခံစားဖို့ဆုတောင်းခဲ့တယ်။ဖခင်ရှင်သင်ကိုချစ်တာအချင်းချင်းပေါ်မူတည်ဘူး။ဖျားရှင်မြဲတမ်းကြည့်နေတယ်ဆိုတာသိတာတဲ့ပိုပြီးအရေးကြီးတဲ့အရာ။သင်ရဲ့တက်တာမှမရှိနိုင်ပါဘူးကြားရဲ့လား။သင်ကိုဘုရားသခင်အမြဲတမ်းကြည့်နေတယ်အမြဲတမ်းကြည့်နေတယ်ပိုပြီးကောင်းကြီးပေးမယ်။သင်ကိုသူအမြဲတမ်းချစ်နေမယ်။ဘုရားသခင်အမြဲတမ်းသင်ကိုဂရုစိုက်မယ်။အာမင်။အခုဘုရားရှင်ရဲ့မေတ္တာဖွင့်ပြခြင်းကိုလိုအပ်တဲ့ TV စီစဉ်ကြည့်နေတဲ့သူများကြီးရှိမယ်ဆိုတာကျွန်မသိတယ်။ဘုရားရှင်သင်ကိုဘယ်တော့မှဘယ်တော့မှဘယ်နည်းနဲ့မှလည်းချစ်လာမှမဟုတ်ဘူးဆိုတဲ့အချိန်မရှိဘူးသင်သိလားအာမင်သူတို့တွေအကောင်းဆုံးသောအရာရွေးချယ်သင်ယူနိုင်ဖို့ရှင်ဘောလူကဆုတောင်းခဲ့တယ်အဲ့ဒါကောင်းတယ်ဟုတ်လားကျမတို့ပိုကောင်းတဲ့ရွေးချယ်မှုကိုပြုခွင့်မယ်ဆိုရင်တကယ်ပဲပိုကောင်းမှမယ်လို့အာမင်ဒါကြောင့်သူကအံ့ဩပဲရဆုတောင်းခဲ့တယ်အောင်ဝယ်ရကောင်းတဲ့အရာများကြီးကိုဆုတောင်းခဲ့တယ်ဒါကသူ့ဆုတောင်းချက်တွေကတစ်ခုဖြစ်တယ်သူပြောတာကဆုတောင်းသောအချက်အမူကငါတို့သခင်ယေရှုခရစ်ဘုရားသခင်ဖြစ်တော်မူသောဖုန်ကြီးသောဘခမည်းတော်သည်ကိုရောမြတ်ကိုသိခြင်းလို့ငါပညာကို၎င်းထိုးရင်းသောဉာဏ်ကို၎င်းသင်တို့အားပေးပါမည်အကြောင်းဒါကြောင့်တမန်တော်ရှင်ဘောလူဆုတောင်းတယ်ပထမဆုံးဆုတောင်းချက်ကလူတွေပညာရှိဖို့ဘုရားကိုသိကြွမှုဖြစ်တယ်ပညာဆိုတာနောက်တစ်ချိန်မှာပျော်ရွှင်ရအောင်လှုပ်ဆောင်ခြင်းကိုပြောတယ်ပညာမျိုးမျိုးဟာရေဘူးရအတိတရားတကယ်ရေဘူးရအတိတရားတတ်တာပါပဲကျွန်တော်တို့ကပညာရှိတယ်စံစာပြောတာကယေရှုခရစ်တော်ကပညာအားဖြင့်ကျွန်တော်ကိုဖန်ဆင်းတယ်အဲ့ဒီပညာကိုအသုံးပြုဖို့လိုတယ်ကျွန်တော်ကဖွင့်ပြခြင်းကိုလိုအပ်တယ်ကျွန်တော်ကသတင်းမလိုဘူးကျွန်တော်ကဖွင့်ပြခြင်းကိုပဲလိုတယ်အဲ့ဒီပညာကိုအသုံးပြုဖို့လိုတယ်ကျွန်တော်ဖွင့်ပြခြင်းကိုလိုအပ်တယ်အုံနောက်ကသိတာတွေမလိုဘူးကျွန်တော်လိုအပ်တာဖွင့်ပြခြင်းပဲဖျားရဲ့ဖွင့်ပြခြင်းကိုရှာဖွေဖို့ကျမစပြီးခွန်အားပေးခြင်း ਨੇ လူမြုပ်များစွာဟာသူတို့ရဲ့ဥစ္စာပစ္စည်းတွေအကြောင်းစူးစမ်းပြီးပြောနေကြတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဘဝထဲကအရာတွေပဲမြင်နေလीအသင်ကဒါလုပ်မယ်ဆိုရင်သင်ကဒါမလုပ်ခဲ့ဘူးဆိုရင်ကျမပြောနိုင်တာကသင်ကသူတို့ကိုတက်တည်ပြဖို့ကိုယ့်ဘာသာကိုလှုပ်ဆောင်နေတာပါ။ဘာဖြစ်လို့လဲ?သင်မြင်နေတယ်လို့သူတို့ကမြင်မြင်မှမြင်မှာကိုဒါပဲမယ်။သူတို့ဖွင့်ပြခြင်းခံရဖို့အတွက်သင်ဆုတောင်းပေးနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုရားရှင်ကသူတို့ကိုပြလိုက်တဲ့အခါမှာရုတ်တရက်ပဲအိုးငါရပြီအခုဘုရားရှင်ခေါ်ခြင်းခံရတဲ့ဘသူမဆိုကျမလှုပ်ဆောင်နေတဲ့အရာကိုခိုင်မာတဲ့ပိတ်သိမ်မျိုးနဲ့လှုပ်ဆောင်တဲ့နဲ့အဲ့ဒီအရာကိုသူတို့ရဲ့ဘဝနဲ့စုကျေးစုတွေပေါ်မှာဘုရားရဲ့မျက်မှောက်တော်နဲ့လူလှုပ်ဆောင်တဲ့နဲ့ပိတ်သိမ်ရှိတဲ့နေရာမှာခြိနှောင်ထားတဲ့အရာတွေဖျက်ဆီးခံရလို့လေခြိနှောင်မှုတွေဖျက်ဆီးခံရလို့ပဲဒါကြောင့်ကျမ်းစာသင်တဲ့ဆရာတောင်နေနဲ့ကဘာအနှံ့ကနေရာတော်မြတ်မြတ်မှာလှုပ်ဆောင်ဖို့ရရှိခဲ့တဲ့နှစ်တွေမှာသင်ပေးလိုက်တဲ့အရာရရှိတဲ့အခါမှာလူတွေရဲ့မျက်နှာမှာဘာဖြစ်သလဲဆိုတာကိုကျမလိုက်ကြည့်ဖို့နှစ်သက်တယ်။တခါတရံမှာအဲ့ဒီအရာအသင်အကျင့်တရားလောက်ကြားပြီးသားပါဒါပေမဲ့သင်မရသေးဘူး။ကဲဘာကြောင့်သင်မရတာလဲ။ဘာဖြစ်လို့လဲဘာကြောင့်လဲ။သင်သိလားသူတို့ရဲ့မာကျိုးနေတဲ့ခေါင်းကိုပြောင်းလဲဖို့သူတို့ရဲ့နှလုံးသားထဲရအောင်စွန့်ဆောင်နိုင်တဲ့ဗိသိက်များမရှိလို့တယောက်ယောက်ကပြောမလားမသိဘူး။ဘာကြောင့်လဲကျွန်မမသိဘူး။သင်တို့တကယ်နားမထောင်တာပဲဖြစ်မယ်။အစင်သိမဖြစ်သေးလို့လည်းဖြစ်နိုင်တယ်။သင်သိလား။တည်င်းနဲ့ဖွင့်ပြမှုမှာခြားနားချက်တွေရှိနေတယ်။ဒီနေ့ကျမတို့ရဲ့လူအဖွဲ့အစည်းသင်းတော်ထဲမှာနာခံခြင်းအဆင့်တဲ့ကြော်လွန်ပြီးအတိတ်တရားရှိနေတဲ့ပညာတတ်တွေရှိနေတာမယုံကြည်နိုင်စရာပါပဲ။အဲ့ဒီအရာမယုံကြည်နိုင်စရာပဲသ တင်းအနေနဲ့ကျန်းစာသင်တန်းကိုဘယ်နှစ်ခုလောက်ထပ်တက်ဖို့လိုသေးသလဲကျမဆိုလိုတာကတရားဟောကသင်လာပြီးလက်တွေ့ကြကြမတိုက်ခိုက်ခင်မှာလေသင်ကခွင့်လွှတ်ပြီးသားပဲဘာဖြစ်လို့လဲဆိုတော့သင်ကငင်းဆန်ခြင်းနဲ့အန္တရာယ်ကိုနားလည်ထားလို့လေကျမတို့ကကိုကိုကိုနှိုင်းရှင်ခြင်းတွေနဲ့ကြာကြာမရှုပ်ထွေးမိခင်မှာကျန်းစာသင်တန်းဘယ်နှစ်ကျင်းလောက်တက်ထားရမလဲမနာလိုဖြစ်ချင်းပြိုင်ဆိုင်ချင်းကိုကိုကိုနှိုင်းချင်ချင်းတွေနဲ့အဲ့ဒီຢာတွေနဲ့ကျန်းစာတင်တာဘယ်နှကြိမ်လောက်ထက်ထားရမလဲအပြစ်တရားရဲ့ဝါမျိုးချင်းအပြင်အသက်တာရဲ့နေရဲ့ချင်းတွေမဖြုံးဘူးနောက်ဆုံးဆုံးဖြတ်ချက်မချခင်မှာတင့်ရဲ့အသက်တာအတွက်တရားဟောချက်ဘယ်နှခုလောက်တင်ထပ်ကြဖို့လိုသလဲဒါကြောင့်မရှိဘူးကျမကတရင်ယူဆောင်လာဖို့လည်းမလိုဘူးအခုတင်လို့ကြားဖို့လိုအပ်တယ်ခဏခဏမကြားဘူးတဲ့တရင်တချို့ရှိတယ်ဒါပေမဲ့တင်ကတရင်တွေဘလောက်များများရပါစေဖွင့်ပြခြင်းဖြစ်မပြောင်းလဲဘူးဆိုရင်တင့်တွေမကောင်းဘူးကျန်းစာပြောတယ်ဥကောင်းတဲ့ကအတိအကျမတို့ကမာနထောင်လာပြီးမောက်ပါစေတယ်အေးမင်းကျမလိုပဲတင်တို့အများစုရဲ့ကျန်းစာပုံစံကကာလာကျဲထားတဲ့စာအုပ်တုပ်လိုပဲတင်ကအရာအလုံးကိုမြင့်တားထားမယ်ပြီးတော့အဝါရောင်ချဲမယ်ပြီးရင်အနီရောင်လေးထက်ချဲမယ်ပြီးရင်ကျမတို့စပြီးတော့ပန်းရောင်မာကာကိုယူပြီးပန်းရောင်ချဲပြန်နေတင်ကာလာချဲထားတဲ့တင့်ရဲ့ကျန်းစာဆိုလိုတာတင်ပါကူမှမသိဘူးကွေးပြားတဲ့အရောင်တွေဘလို့ချဲမလဲဆိုတာတခုတည်းကိုပဲသိတယ်လေဒါကြောင့်ဒီညကျမကဟိုနေရာဒီနေရာမှာကျမပြောမဲ့ကျန်းချက်ကိုလန်ခိုင်းရင်ကာလာချဲပြီးမြင်တာထားပြီးလောက်ပြီတင်ဘလောက်ထက်မြက်တယ်ဆိုတာတင်ပေးမှတိုင်တဲ့သူမြင်ဖို့မမျှော်လင့်ပါနဲ့ကျမဆိုလိုတာကျမဖះเจ้าမှာတိုင်တဲ့ကျန်းစာအုပ်ကိုဖွင့်လိုက်တဲ့အားလုံးကအရောင်ချဲပြီးသားကျမအယူအဆဆုံးပြောရရင်ကျမစဉ်းစားမိတာကိုသတိရမိတယ်။သင်တို့သိဖို့ကျမမျှော်လင့်ပါတယ်။အိုးကောင်းပြီကျမဆိုလိုတာကကျမပြန်ပြောမယ်ကျမဘုရားကျောင်းမှာထိုင်နေ။ကျန်းစာအုပ်ကိုဖွင့်လိုက်တယ်ကျမစဉ်းစားမိတာကိုသတိရမယ်အားလုံးကအယောင်ချဲထားပြီးသား။အိုးကျမသိတဲ့အရာသူတို့သိဖို့မျှော်လင့်နေ။ဟုတ်ပြီ။ဒါကြောင့်တခါတည်းကမှအတိတရားကကျမတို့ကိုတကယ်ပဲလှည့်ပြပါလေ။ဘာဖြစ်လို့လဲဆိုတော့ကျမတို့ကြားခဲ့တယ်ဒါပေမဲ့ကျမတို့အဲ့ဒါကိုသိချောင်းမြင်သားထားတယ်ဒါပေမဲ့ကျမတို့သိတဲ့အရာတွေကိုမြင်သားထားတယ်ကျမတို့ရဲ့အသိတရားမှာပုံမှန်ခြေခံအရာတွေမှာတော့အသုံးမချတော့ကျမတို့ဘာမှမသိတော့ဘူးလေအေးမင်းဒါကြောင့်ကျမဒီမှာသင်တို့အတွက်သတင်းကိုယူမလာတာပါကျန်းစာကပြောတယ်မာကုအခန်းကြီးလေသူပြောတာကအချင်းချင်းအတွင်းနဲ့သင်္ကန်းစာတင်းပမာဏနဲ့သင်တို့ဒီသူတစ်ပါးအပြည့်ပမာဏဆိုတာသီလနဲ့တမာတရားသီလကတကိုးပဲအဲ့ဒီတကိုးကအဲ့ဒီညာသင်စီကိုပြန်လာလိမ့်မယ်ဒါကြောင့်ခုံနှန်းရှင်မှာထံပြီးဘုရားရှင်ရဲ့နှုတ်ကပတ်တော်ကိုတူးကိုဇွန်းနဲ့ကျွေးတာပဲဖြစ်ဖြစ်မနေ့စောစောထပြီးထထချင်း TV ဖွင့်ပြီး Joyce Meyer ကိုကြည့်တာပဲဖြစ်ဖြစ်ကျမမြင်ခြင်းနဲ့ကျမရဲ့အစီအစဉ်ကိုသင်တို့ကြည့်လို့ကျမဝမ်းသာပါတယ်ကျမသင်တို့ကိုကူညီရလို့သင်တို့ရဲ့အသက်တာထဲမှာလူဝတ်တာကိုဖြည့်ဆည်းပေးရလို့ကျမအယံဝမ်းသာပါတယ်ကျေးဇူးတင်တယ်ဒါပေမဲ့ကျေးဇူးပြုပြီးဒီနေ့ကျမပြောတဲ့အရာကိုအနည်းဆုံးတစ်ခုလောက်တော့ရယူပါနေ့တိုင်းအနည်းဆုံးတစ်ခုလောက်ကိုယူဖို့ပန်းနိုင်တာပြီးအဲ့ဒီနေ့မှာနှလုံးသွင်းစဉ်းကျင်ပြီးသင်တို့ရဲ့အသက်တာထဲမှာအရာကိုရယူပါကြေကြေလေးနှုတ်ကဝန်ခံပါရယူလိုက်တဲ့အရာကိုနှုတ်ကနေဝန်ခံပါကျွန်ုပ်ကခရစ်တော်ထဲနဲ့ဘုရားသခင်၌ဖြောင့်မတ်ခြင်းဖြစ်တယ်ဆိုတာ Joy ကပြောတယ်။ကျွန်ုပ်ကခရစ်တော်၌ဘုရားသခင်ရဲ့ဖြောင့်မတ်ခြင်းဖြစ်တယ်။ကျွန်ုပ်ကဘုရားနဲ့ဖြောင့်မတ်တယ်။ဘုရားရှင်ကျွန်ုပ်ကိုချစ်တယ်။ကျွန်ုပ်ကခရစ်တော်၌ဘုရားရှင်ရဲ့ဖြောင့်မတ်ခြင်းဖြစ်တယ်။ဒါပေမဲ့အဲ့ဒါကောင်းတယ်ဆိုတာတယောက်ကပြောတာမဟုတ်ဖြစ်စေနဲ့။ဟိုးဒီမနေ့ Joy ရဲ့အစီအစဉ်ကိုကြည့်ပြလား။သူမကဘာပြောတာလဲ။ကျွန်ုပ်လည်းမသိဘူး။ဒါပေမဲ့ကောင်းတယ်။ကျွန်မကိုယ်တိုင်လည်းအဲ့ဒီအချိန်တဝက်လောက်ကဘုရားကျောင်းကထွက်သွားရင်သင်ယုံစရာကဘာပြောမှန်းအောင်ဘာဟောသွားမှန်းအောင်တစုံတစ်ယောက်ကမပြောပြနိုင်ခဲ့ဘူးအောင်မြင်ခြင်းမရတဲ့ကအံ့ဩတယ်ကဲကျမဖះเจ้าသွားတယ်ကျမပြောမယ်သင်ကကျမထုတ်တဲ့ CD ခွေတိုင်း DVD ခွေတိုင်းနဲ့စာအုပ်တိုင်းပြီးတော့သင်မှာဝိညာဉ်ရေးရာပတ်သက်တဲ့ကြီးမားဆုံးသောစာကြည့်တိုက်ရှိလို့လေးစားလောက်ပေမဲ့သင်ကအဲ့ဒါတွေကိုနားထောင်မှုမရှိရင်တော့သင်အတွက်အကျိုးမဖြစ်ပါဘူးအဲ့ဒီအရာတွေကိုထက်ခါတလဲလဲထက်ခါတလဲလဲထက်ခါတလဲလဲထက်ခါတလဲလဲနားထောင်ပါက ကျမတို့လူတယောက်ကပြောဘူးတယ်စိတ်ရစိတ်မြေမြေစားကိုသူအချင်းတရားဖတ်တယ်သူပြောတာကတနေ့တော့ငါရဖို့ရရမယ်လို့ပြောခွင့်ပြုပါလို့ပြောတယ်ဒါကြောင့်ကျမထင်တာကကျမတို့ရရှိမယ်အောင်မြင်သောအတ္တရှိမယ်ဆိုရင်ကျမတို့ကအနှဲငယ်ပိုပြီးဆုံးဖြတ်ဖို့လိုတယ်လို့ထင်တယ်ကျမတို့ကအသင်ခံရတာမျိုးကိုယ့်ကိုလှုပ်ပေးမယ်ဆိုတဲ့မျောလင်းချက်မျိုးမဟုတ်ပဲကျမတို့ကသင်ပေးတဲ့စာအုပ်တွေ၊ DVD တွေနဲ့ CD တွေဒီနေ့အင်တာနက်သင်ယူနိုင်တဲ့အံ့ဩဖွယ်အရာအလုံးတွေနဲ့အသင်းတော်နဲ့ကျမတို့ရဲ့သင်ယူဆရာများတွေအရင်အရာတွေအလုံးတွေဖျားကိုကျေးဇူးတင်ပါအင်တာနက်ပေါ်မှာရောက်ယူတဲ့သင်ခန်းစာတွေကျေးဇူးတင်ပါဒါပေမဲ့သင်ကအရင်အရာတွေကိုသင်စီမှာတကယ်ဖြစ်လာဖို့ထပ်ခါတလဲလဲစိတ်ထဲမှာနှလုံးသွင်းစင်ကြင်ရမယ်အခုတမန်တော်ရှင်ပေါ်လူကသင်တို့ဘုရားကိုသိဖို့ဆူတောင်းပါတယ်လို့မပြောဘူး။သူပြောတာကသင်တို့ဘုရားကိုသိကျွမ်းစေခြင်းနဲ့။သင်တို့ဘုရားကိုသိကျွမ်းစေခြင်းနဲ့။တချိန်တော့ယောဘကပြောတယ်။ဘုရားကိုသူသိရှိခဲ့တယ်လို့ပြောခဲ့တယ်။သူပြောတာကအခုကျွန်ုပ်မျက်စိပွင့်လင်းပြီးကျွန်ုပ်ကိုယ်တော်ကိုသိလာပြီ။ကျွန်ုပ်ကိုယ်တော်ကိုသိပြီ။အကြောင်းကိုသိတာနဲ့သိကျွမ်းခြင်းအပြည့်ဝချနာတယ်ချနာတယ်ရှင်ပေါလုဆက်ပြောတာကအခန်းငယ်18မှာခေါ်တော်မူသောကြောင့်မျော်လင့်ရသောအရာကဘယ်အရာပြည့်သည်ကို၎င်းသင်တို့၏ဉာဏ်မျက်စိကိုလင်းစေပါမည်အကြောင်းအိုးအမလေးမျော်လင့်ခြင်းကကျမတို့ဘဝမှာအကျင့်တစ်ခုဖြစ်ရမယ်ကျမတို့ကမျော်လင့်ခြင်းပေါ်မှာကျမတို့အတ္တတာမှီခိုနေရမှာဖြစ်တယ်ဒီအနှုတ်လက္ခဏာဝန်းနေခြင်းစိတ်တက်ကြခြင်းစိတ်ပြတ်တာတနာစရာကောင်းတာတနာစွဲအဲ့ဒီလိုစိတ်ထားမျိုးကျမတို့မှာလုံးဝမရှိတော့ဘူးစိတ်တက်ကြတာစိတ်ပြတ်တာလုံးဝမရှိတော့ဘူးသင်ကဖျားတာသင်ကဖျားရဲ့အိမ်တော်တန်ရှင်သောဝိညာဉ်တော် ਨੇ ပြည့်နေတဲ့သူဖြစ်တယ်လေသင်စိတ်လှုပ်ရှားတဲ့နဲ့သင်ကိုယ်တိုင်ခက်ခဲစွာယက်တည်ရမယ်ဂရီတော်တွေဖျားရဲ့နှုတ်ကပတ်တော်ထဲမှာအများကြီးရှိတယ်လေရှင်ပုံးလူပြောတာကမျောလင့်သောຢာကအဘေຢာပြစ်တီကို၎င်းခံရသောအမွေတော်ကဘာလဲဆိုတာကိုအဲ့ဒီຢာကိုသင်တို့သိနာလဲစေခြင်း ਨੇ ဖြစ်တော်နဲ့အတူစင်းငါဖြစ်တယ်လို့အမွေမြဝေခံစားတဲ့သူ့လုံးသမျအကျိုးသင်ခံစားရမယ်တခါတရံကျွန်မဘလို့ရုံးခံရတာတွေ ਨੇ ကျမကလေးတွေအတွက်စဉ်းစားတယ်ကျမရဲ့ပုံကနောက်တာပါကျမတို့ကကလေးတွေကိုကြည့်တယ်သူတို့တွေကောင်းကြီးရစေခြင်းနဲ့ဒါပေမဲ့တစုံတစ်ယောက်ကအားလုံးလှုပ်ဆောင်ပြီးတယောက်ကခံစားရတာကိုသင်တွေးကြည့်တဲ့အခါမှာနည်းနည်းလေးမသိတော့တာလို့ထင်ရတယ်အဲ့ဒါတွေကိုယေရှုခရစ်တော်ကကျမတို့ရဲ့လုပ်ခဲ့ပြီးပြီသူရွေးဝယ်ခဲ့ပြီးပြီကျမတို့ကခွင့်လွှတ်ခံရပြီလုံးဝအပြည့်ရဲ့တကူအောက်ကနေလွတ်လပ်ပြီ။ပေါလုနောက်ဆုံးဆုတောင်းထားတဲ့အချက်ကသင်တို့သိပြီးနားလည်နိုင်ဖို့ယုံကြည်သောငါတို့၌ပြတော်မူသောအလွန်ကြီးလှစွာသောတကူတော်ကအဘယ်မျှလောက်ကြီးသည်ကိုသင်တို့သိစေခြင်းကဆုတောင်းပါ၏။ယုံကြည်သောငါတို့၌ယုံကြည်သောငါတို့၌ယုံကြည်သောငါတို့၌ခဏလေးဆိုလိုတာကကျမမှာအလွန်ကြီးလာစွာတော့ဖျားရှင်တကိုးရှိတယ်ခဏလေးဖျားရှင်ကတကိုးရှိတယ်ဆိုတာကျမသိတယ်ကျမပြောတာမှန်လားအဲ့ဒီတကိုးကကျမတို့အထဲမှာရှိရလို့ပြောသလားကျမတို့အထဲမှာလားကျမတို့အတွက်လားကျမတို့အားဖြင့်ကျမစီကိုလားအိုးဖျားဒီလိုဆိုကျမဘာကြောင့်အားနေစင်းရတဲ့ဘွားနဲ့နေနေရတာလဲဘာကြောင့်လဲဖျားမဖွင့်ပြလို့လေဖွင့်ပြကြရရမယ်အခုဖွင့်ပြခြင်းဆိုတာတည်နေအခြားအရာတစ်ခုလုံးဖြစ်တယ်သင်ကဖွင့်ပြခြင်းကိုရတဲ့အခါမှာဘယ်အခြေအနေများမှာမှသင်စီကယူဆောင်သွားလို့ရတဲ့အရာမဟုတ်ဘူးအဲ့ဒါကိုနားလေလားသင်အဲ့ဒါကိုနားလေပါကြည့်ပါကျမတို့ကကျမတို့ရဲ့အခြေအနေကိုဘုရားရဲ့နှုတ်ကပတ်တော်ကျမတို့စီကဝေးသွားဖို့ခွင့်ပြုကြတယ်ကျမရဲ့အခြေအနေကဘုရားရဲ့ဂရုတော်တွေနဲ့စိတ်တမ်းမထားဘူးဆိုရင်အသက်တာမှာဘလို့ပဲဖြစ်ဖြစ်တခုခုတော့လွဲချော်နေတယ်အဲ့ဒါမှန်လားဘာပဲဖြစ်ဖြစ်ပေါ့ဒါပေမဲ့သင်ကအဲ့ဒီအရာကိုသိတဲ့အခါမှာအဲ့ဒီအရာကိုသိတဲ့အခါမှာအဲ့ဒီအရာကိုသိတဲ့အခါမှာယောဘကအဲ့ဒီအရာအလုံးဖြတ်သန်းပြီးတဲ့နောက်မှာသူပြောတာကငါ့ကိုရွေးနှုတ်တော်သူအသက်ရှင်နေဆိုတာသိတယ်အဲ့ဒီအရာကိုသိတဲ့အခါမှာနောက်ဆုံးနေ့မှာငါ့ကိုရှင်ပြန်ထမြောက်စေမယ်ဆိုတာသိတယ် မသိတယ်ရှင်ဘုံလူကသင်တို့ကိုသိစေခြင်း ਨੇ အဲ့ဒီအရာဟာကျမသင်တို့အတွက်တီဗီမှာကြည့်နေတဲ့တမိုးရှိတဲ့သူတွေအားလုံးအတွက်လိုချင်တဲ့အရာပဲကျမအိန္ဒိယမှာရှိတဲ့သင်တို့ကိုသိစေခြင်း ਨੇ အာဖရိကမှာရှိတဲ့သင်တို့ကိုသိစေခြင်း ਨੇ အာရှမှာရှိတဲ့သင်တို့ကိုသိစေခြင်း ਨੇပါပါနီယူကနာမှာရှိတဲ့သင်တို့ကိုသိစေခြင်း ਨੇသင်တို့ဘာသာစကားနဲ့ဘာသာပြန်ပြီးထုတ်လွှင့်နေတဲ့သူတွေသိစေခြင်း ਨੇတကယ်လို့များသင်ကအာဖရိကအိန္ဒိယကကြေးရွာလေးမှာရှိနေကြမယ်ဆိုရင်သင်တို့ကိုဘုရားရှင်ကခွင့်လွှတ်ပေးသားဆိုတာဘုရားရှင်ကသင်တို့ကိုချစ်တယ်။သင်မှာအမွေဆိုတာရှိတယ်။သင်တို့မှာမျောလင့်ချက်ရှိတယ်ဆိုတာသင်တို့ကိုသိစေခြင်းနဲ့မျောလင့်ခြင်းကသင်ရဲ့အတ္တမှာအကျင့်ဖြစ်လာနိုင်တယ်။ကျမတို့ဖွင့်ပြခြင်းကိုရရှိနိုင်ပါတယ်။အိုးဖွင့်ပြခြင်းရတယ်ဆိုတာကောင်းတယ်လို့ဘယ်နှယောက်လောက်ထင်လဲ။သင်တို့ဘုရားနဲ့နှူးရဲဆက်သွယ်ပြီးဖွင့်ပြခြင်းရနိုင်ပါတယ်။အာမင်။ကောင်းပြီ။ရှင်ဝံခန်းကြီးဆက်လေးခန်းငယ်စခုံထိုဝိညာဉ်ကိုလောကီသားတို့သည်မသိမမြင်သောကြောင့်မကြိုဆိုဘူးနှလုံးမသွင်းဘူးလက်မခံဘူးမခံမြူနိုင်ကြဘူးယေရှုနဲ့တတိယဘန်ဆုတောင်းခဲ့တဲ့အံ့ဩစရာမရှိပါဘူးသူတို့လှုပ်တဲ့အပြစ်ကိုသူတို့မသိလို့ခွင့်လွတ်ပါအဖေသူတို့လှုပ်တဲ့အပြစ်ကိုသူတို့မသိလို့ခွင့်လွတ်ပေးပါသင်ကိုနားမလည်နိုင်တဲ့မယုံကြည်သူတရားရောက်ကိုဒေါသမဖြစ်ပါနဲ့အပြစ်လို့လဲဆိုတော့သူတို့တွေသင်ကသစင်းတယောက်လိုဖြစ်တယ်လေအဲ့ဒီပုံစံကသင်ကတခြားကဘာကလာတဲ့လုံးဝထူးဆန်းနေပုံဖြစ်နေတယ်အမှန်တကယ်တော့တမန်တော်ကစံစာပြောတာကအားလုံးပြီးသွားတယ်နော်ယေရှုကသင်ကိုနားလေတယ်ယောဟန်အခန်းကြီး15အငယ်18ဒီဟာကပုံစံနဲ့မပြတ်တော့အောင်တင့်ကိုကူညီပေးလိုက်မယ်တင့်ရဲ့ဆွေမျိုးကနောက်တော့အချိန်မှနားမလည်ဘူးသူတို့ကိုတက်တည်ပြဖို့ကျေးဇူးတော်ချီးမွမ်းပြီးအချိန်ဖြုံးနေဖို့မလိုဘူးပျော်ရွှင်ပြီးအိမ်ပြန်မှာတကယ်လို့များတက်တည်ခံမှုအခွင့်ရတယ်ဆိုရင်စိုးသားတဲ့ဝိညာဉ်နဲ့တက်တည်ခံမှာဒါပေမဲ့ကျွန်မပြောတာနားထောင်မှအပြန်လန်ငင်းကုန်ချင်းစတဲ့မိနစ်လေးမှာပဲရုံးတော့ပါအဲ့ဒါဘာဖြစ်လို့လဲဆိုတော့ဝိညာဉ်စိုးကတခုခုကိုအစပြုတယ်လို့သင်စီကကောင်းတာယူဖို့ဒေါသထွက်စေဖို့အပြုမူရိုင်းဆိုင်ခြင်းနဲ့ကြည်စံကြည်စံလောကီသားတို့သည်သင်တို့ကိုမုန်းရင်သင်တို့ကိုမမုန်းမီငါ့ကိုမုန်းကြသည်ကိုသိမှတ်ကြလောသင်တို့သည်လောကီနှင့်ဆက်ဆံလင်လောကီသားတို့သည်မိမိတို့နှင့်ဆက်ဆံသောသင်တို့ကိုချစ်ကြလိမ့်မည်သင်တို့သည်လောကီနှင့်မဆက်ဆံလောကီရဲ့ကငါရွေးကောက်သောသူဖြစ်သောကြောင့်သင်တို့ကိုမုန်းကြ၏အဲ့ဒါကိုရနိုင်လားလူတိုင်းရဲ့သင်တို့ကိုအပြည့်အဝများများလက်ခံမှုကိုလေကျမပြောတာကိုသတိရပါကျမကသခင်ထက်မသာဘူးသူတို့ကငါ့ကိုညှင်းဆဲရင်ယေရှုပြောတာကသူတို့ကသင်တို့ကိုညှင်းဆဲလိမ့်မယ်အခုကျမကညှင်းဆဲခြင်းနဲ့ပတ်သက်တဲ့တခြားကြမ်းကြက်တွေကိုပြပြလို့ရပြီမဲ့သင်တို့အဲ့ဒါကိုမကြိုက်ပါဘူးအဲ့ဒါကသင်ကိုမပျော်ရွှင်စေဘူးဒါပေမဲ့အဲ့ဒါရဲ့အမှန်တရားကအယူအဆဆုံးပြောရရင်စံစာထဲမှာပြောထားတဲ့နေရာရှိတယ်လူတွေကသင်ကိုကောင်းတယ်လို့ပြောလာခဲ့ရင်သတိသာထားတော့အဲ့ဒါနဲ့တူတဲ့တစ်ခုခုတခြားပုံစံတစ်မျိုးအောက်ဆုံးမှရေးထားတာဒီကဘာရဲ့ညှင်းဆဲမှုနည်းနည်းမှမရရင်တော့စိုးရင်ပြရပဲလူတိုင်းကသင်ကိုကြိုက်ကောင်းကြိုက်မယ်ကျမပြောနေတာမယုံကြည်သူတွေကြားမှာလေဘုရားရှင်ကသင်ရန်သူနဲ့သင်မျက်စီမယ်တကယ်လို့များလူတိုင်းကသင်ကိုကြိုက်မဲ့သူမရှိဘူးဆိုရင်သင်ကတယောက်တည်းသွားရမလားဆိုတာအတိုးလျှော့လုပ်နေရပြီဘာဖြစ်လို့လဲဆိုတော့ကျမ်းစာကပြောတယ်ဖြောက်မှတ်ခြင်းတရားကြောင့်သင်တို့ညှင်းဆဲခြင်းခံရမယ်ဘာဖြစ်လို့လဲဆိုတော့သင်တို့ဒီဖြောက်မှတ်ခြင်းတရားကြောင့်ညှင်းဆဲခြင်းခံရမယ်မင်္ဂလာရှိတယ်လို့ပြောတယ်အာမင်ဆက်သွားရအောင်ဘုရားရှင်ကကျမတို့ကိုအဖို့မြခြင်းတိုင်းတာတစ်ခုစီပေးထားတယ်ဆိုတာနားလည်ဖို့လိုအပ်တယ်။ဒါပေမဲ့ဘုရားနဲ့မိတ္တာရဖွဲ့မှုမရှိတဲ့သူတွေကတော့အဲ့ဒါကိုနားမလည်နိုင်ဘူး။ဒါကြောင့်သင်ကသူတို့အနားမှာရှိတဲ့အခါမှာဘာသာတရားကိုင်းဆိုင်တဲ့သူဖြစ်ဖို့မကြိုးစားပါနဲ့။ဘာဖြစ်လို့လဲဆိုတော့သူတို့ကသင်ကိုသစ်သီးဂိတ်တစ်ခုလိုပဲထင်လိုက်မယ်။သူတို့အတိုးလျှော့ညှိနှိုင်းမှုမရှိပဲ။သူတို့ကြိတ်လာအောင်သဘောတွေ့လာအောင်ကြိုးစားပါအတူအလျှော့ညှိနှိုင်းမှုသူတို့ကျမတို့ကိုပုံသက်သင်ဖြစ်မြင်လာအောင်သင်လှုပ်ဆောင်ဖို့လိုတယ်ကောင်းပြီ ရှင်းပါအခန်းကြီးစက္ကွန်အခန်းငယ်3ထာဝရအသက်ဟူမူကားဖျားကိုတိကျွမ်းခြင်းပါ။အိုးသိလားငရဲကဘာလဲလို့ကျမထင်တယ်လဲ။ကျမထင်မြင်ချက်ပါ။ငိုကြွေးခြင်းအံသွားခဲခြင်းကန့်နဲ့လောင်နဲ့မီးအကြောင်းတွေစမ်းစာထဲမှာရှိတာကျမသိပါတယ်။ဒါပေမဲ့ကျမထင်တာကငရဲကဖျားနဲ့လုံးဝခြားနာပါပဲ။ဒါဖြစ်လို့လဲဆိုတော့သိလားကဘာပေါ်မှာအသက်ရှင်သမျှလူတိုင်းကဖျားရယ်လွှမ်းမိုးမှုတွေရှိနေတယ်ဘာဖြစ်လို့လဲဆိုတော့တန်ရှင်သောဝိညာဉ်တော်ကဒီကဘာမှာရှိနေလို့ဒီကဘာကြီးထဲမှာဖျားနဲ့လုံးဝခြားနားမဲ့ဘယ်ပုံစံအရာမျိုးတွေရှိနေမလဲကျမတင်တော့ငရဲပုံစံမျိုးရှိနေမယ်ထာဝရအသက်ဟူမူကဖျားကိုတိကျွမ်းခြင်းမှာသင်တို့သိလားငရဲရဲ့ယုံကြည်သူကကျမတို့ဖျားနဲ့တည်ကြွပါလေ။အိုးဖျားကိုတည်တယ်။ရှစ်ဆက်သွားဖို့အတွက်ကျမတို့ကမကြာခဏကျမတို့ရဲ့စိတ်နဲ့ခံစားချက်အထောက်အပံ့တွေလိုအပ်သေးတာပဲ။ရွေးရွေးမှုနဲ့ပျော်ရွှင်မှုမခံစားရဘူးဆိုရင်ဖျားရှင်စွန့်ဝသွားပြီလို့ထင်တတ်တယ်။ကျမတို့စုံစမ်းမှုဒုက္ခဆင်းရဲတွေကြုံလာတဲ့အခါဖျားရှင်ကျမတို့ကိုချက်သေးရဲ့လား။နောက်ထပ်သူစွန့်ခွာသွားပြီလားအံ့ဩတယ်။တကယ်လို့ကျမတငယ်ချင်းမကျမတို့မရှိတဲ့အရာရှိခဲ့ရင်ဖះကိုမေးခွန်းနေထုတ်ကြတယ်ကျမတို့စီမှာအဖြေပေးဖို့အတွက်အကျွေးတောင်းတယ်လို့ပဲဖះကိုလှုပ်ဆောင်ပေးဖို့တောင်းဆိုတတ်ကြတယ်ဒါပေမဲ့ကျမတို့ရင့်ကျက်လာတာကျမတို့ရဲ့အသက်တာမှာပုံမပုံမဖွင့်ပြခြင်းခံရတဲ့အခါမှာတော့လူတိုင်းပြောပါဖွင့်ပြခြင်းကိုကျမတို့ကစိတ်ပိုင်းဆိုင်ရာအမြင်အာရုံခံစားချက်လွှမ်းမိုးရတဲ့နေရာမျိုးမှာဘာမှလိုအပ်ချက်မရှိမှဖျားရှိတယ်လို့သက်တည်ပြလှုပ်ဆောင်ကြတယ်။အဲ့ဒါဝမ်းမြောက်တယ်လို့မဆိုလိုဘူး။ဟေးလူတိုင်းကအကြောင်းပြန်တာကိုကျမကြိုက်တယ်။ခံစားချက်ကိုလည်းကျမကြိုက်တယ်။ special စကားလုံးကိုကြိုက်တယ်။ကျမရိုးသားစွာပြောမယ်ဖျားနဲ့ရင့်ကျက်လာလေလေ။အဲ့ဒီအရာတွေနည်းနည်းပဲရလာမယ်။တခါတရံသင်အောင်မယ်အဲ့ဒီပုံစံက။တခါတည်းကကျမတို့အံ့ဩမှုကြုံမယ်ဟုတ်တယ်နော်သင်သိလားကျမဆိုလိုတာကျမအခက်အခဲပြတော်မှာစံစာအုပ်ကိုဖွင့်လေရှိတယ်ဖျော်ရှင်ကိုတော့ထာမနှုတ်ကပတ်တော်လိုရပါတယ်ကျမအဖြစ်လေကျမအံ့ဩဖို့ရအကောင်းဆုံးရာတွေ့ရခဲ့တယ်ကျမပြောမယ်ဖျားရှင်ကျမကိုစကားပြောခဲ့ပါတယ်ဖျားနဲ့အနှဲငယ်အသက်ကျွင်ကြီးလာတာနဲ့မြအနှဲငယ်ကြီးသွားဖို့အချိန်ပဲလေသင်တောင်းလျှောက်ထားတဲ့အရာချို့ကိုဖျားရှင်လှုပ်ခွင့်ပေးမယ်တဲ့အဲ့ဒါမလုပ်ရင်တော့အောက်ကနေကန်ထုတ်လိုက်လိမ့်မယ်။အမေကျမရဲ့ပုံကအိုဖျားရှင်ဘလောက်ဆိုးလိုက်တဲ့အပြစ်သားလဲကိုရောကျမလိုအပ်ပါရှူကျမဘာပြောလဲဆိုတာဘယ်တော့သိပါသလဲအမေဖျားရှင်ကိုတိကျန်းချင်းကိုဖွင့်ပြဖို့အတွက်ဆူတောင်းဖို့ကြွန်အားပေးခြင်းနဲ့အဲ့ဒါဖျားကိုတိဖို့အကြောင်းတစ်ချက်ဖြစ်တယ်ဖះကိုလုံးဝတိကျမ်းမှုအခြားတစ်ချက်ကအဲ့ဒါကသင်အချိန်ယူရမယ်ဖះကိုသိဖို့အတွေ့အကြုံလေးယူရမယ်လို့ကျမတင်နေဖះရဲ့အလေးလာကိုလည်းသိရမယ်ဖះရှင်ကသစ္စာရှိတယ်လို့ပြောတဲ့သူတရားရောက်ရှိဖို့လည်းလိုအပ်တယ်လေသင်ရဲ့ဘဝမှာဖះရဲ့သစ္စာရှိခြင်းကိုခံစားကြုံတွေ့ခြင်းကလည်းတစ်ချက်ဖြစ်တယ်သင်ဖះကိုတကယ်သိကျွမ်းတဲ့အခါမှာသင်ယုံကြည်နိုင်တယ်သင်မိကိုနိုင်တယ်သူဘာလှုပ်ဆောင်နေလဲဆိုတာသင်နားမလည်ခင်ရင်တောင်မှသူလှုပ်ဆောင်နေတဲ့အရာကိုသူလှုပ်ဆောင်နေတယ်ဘာဖြစ်လို့လဲဆိုတော့ तू ကတင့်ကိုချစ်တယ်တင့်ကိုအားပေးမယ်စိတ်ချမှုပေးမယ်အံ့ဩဖွယ်ရာကောင်းတဲ့နောက်ဆုံးရလာသူ့မှာရှိနေလို့ပဲတကယ်တော့စိတ်ချမှုဆိုတာအလွတ်အလွန်ရေးကြည့်ပါလေ